ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုပိုင်ပြဋ္ဌာန်းခွင့်စတဲ့ပါတီမူဝါဒပြောင်းလဲမှုမရှိသလိုစစ်ကောင်စီကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းဘာသဘောထားမှမရှိသေးဘူးလို့ SNLD ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်မေလ26ရက်ကစတဲ့ပါတီညီလာခံမှာတော့လက်ရှိနိုင်ငံရေးအခင်အကျင်းသုံးသပ်ချက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကဆက်လက်ပြောပြပေးပါမယ
်တိုင်းရင်းသားပါတီတွေထဲမှာအင်အားအကြီးဆုံးပါတီတစ်ခုလို့ဆိုနိုင်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုမေလ26နဲ့29နှစ်ရက်ကျင်းပဖို့အတွက်ပြင်ဆင်ထားတာပါစစ်တပ်ကအာဏာသိမ်းထားတဲ့လက်ရှိမြန်မာနိုင်ငံရေးအခင်းအကျင်းပေါ်မူတည်ပြီးပါတီမူဝါဒပြောင်းလဲဖို့မရှိပါဘူးလို့ပါတီရဲ့တွဲဖက်ထွေထွေတွင်းမှုတက်ဆိုင်းကျော်ညွန့်က VOA ကိုပြောပါတယ်
။လက်ရှိနိုင်ငံအခြေအနေပတ်သက်ရင်တော့ကျွန်တော်ကဟိုလက်ရှိနိုင်ငံအခြေအနေလို့မဟုတ်ပါဘူး။ကျွန်တော်ပါတီကဘယ်အထံကဏ္ဍမှာဖလူရက်ဒီဖလူမူဝါဒရှိတယ်ဆိုတာတိတိဆိုဆိုရေးသားပြရဖြစ်ပါလေ။ဆိုတော့ကျွန်တော်တို့ပြောခဲ့တဲ့မူဝါဒကိုအခြေခံတဲ့ပါတီဖြစ်အောင်ကျွန်တော်တို့ကြိုးစားနေတာဖြစ်တယ်။ဆိုတော့အဲ့ဒီအတိုင်းပဲရက်ဒီတော့မှဖြစ်ပါလေ။ကျွန်တော်ကဟိုအောင်ဆောင်ပြောက်ကတမျိုးပြောလိုက်နောက်ပြောက်ကတမျိုးပြောလိုက်ဆိုတဲ့အဖြစ်မျိုးမရှိပါဘူးကျွန်တော်ပါတယ်ကျွန်တော်မြင်ချင်တဲ့ဒီနိုင်ငံရဲ့ပုံစံရရှိတော့ညီချက်တွေကျွန်တော်ခိုင်ဆွဲတော့မှဆန်တန်ဖို့ဒီတိုင်းမျိုးကလည်းဒီဖောက်မယ်ဆိုတဲ့ဟာကဟိုကျွန်တော်ပြပြပုံစံနဲ့ပါတယ်မူဝါဒနန်းစင်ပါဒီဆွဲထားပြီးတာဖြစ်ပါလေ
လက်ရှိမြန်မာနိုင်ငံရဲ့အပိုင်းမှာဒီစဲပါတီတွေမှာပါတီလှုပ်ရှားမှုတွေအတွက်ချုပ်ချယ်ကန့်သက်ခံရတာတွေရှိတယ်လို့စစ်ကောင်စီခန့် UEC ဘက်ကလည်းမလိုလားအပ်တာတွေမဖြစ်အောင်ဆိုတဲ့ခေါင်းစဉ်အောက်ကနေပါတီတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်နိုင်မှုအတွက်စ조사မှုတွေရှိနေတယ်လို့ပါတီတချို့ကထောက်ပြနေကြပါတယ်ဒီလိုအခြေအနေချမ်းမှာပဲ SNLD ပါတီညီလာခံကိုလှုပ်ခဲ့ကြတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့ခင်းချင်းမှာစစ်တပ်ဘက်ကလာမယ့်နှစ်ရွေးကောက်ပွဲပြန်ပြီးကျင်းပပေးဖို့အတွက်ပြင်ဆင်နေတာပါပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပါတီခေါင်းဆောင်အားလုံးဒီပါအဖန်စီခံနေရတဲ့အချိန်မှာပါတီတချို့ကဒီရွေးကောက်ပွဲကိုလက်ခံပါဝင်မဲ့သဘောရှိနေပါတယ်။ NLD ပါတီနဲ့မဟာမိတ်ဖြစ်ခဲ့တဲ့ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘလို့သဘောထားမယ်ဆိုတာကိုအများစုကစိတ်ဝင်စားနေကြတာပါ။ဆိုင်းကျော်ညွန့်ကတော့အခုလိုပြောပါတယ
်။ရွေးကောက်ပွဲကိစ္စတော့ကျွန်တော်တို့စီစီအဖြစ်ဒီစက်ကဖြစ်စီပါတယ်။2020ခုနှစ်ကတည်းကအဲ့အကြောင်းကိုကျွန်တော်မသိသေးပါဘူး။အဲ့ဒါအဲ့ဒီအစိုးရချက်တွေရတယ်။တောင်းပြန်မရှိသေးပါဘူး
။ပါတီရဲ့ဆင်းရဲတွေအစစ်စေးခံဖို့အတွက်စစ်ကောင်စီခန့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကပါတီတွေကိုညှဉ်းပန်းထားတာကိုလက်မခံတဲ့ပါတီတွေထဲမှာ SNLD ပါတီလည်းပါဝင်ပါတယ်။လက်ရှိမှာ UEC ဘက်က SNLD ဘက်ကနေအစစ်စေးခံဖို့အတွက်ရက်သတ်မှတ်ချက်ကိုဂျွန်လကုံတီတုံ့ပြန်ပေးထားပေမဲ့ပါတီရည်တည်ချက်ကအရင်တိုင်းမပြောင်းမလဲရှိနေပါတယ်လို့ဆိုင်းကျော်ညွန့်ကပြောပါတယ
်။ညီလာခံဆင်နာမှာတော့စီးရီဖြစ်နေတော့မခင်တော့အခုလုံးလဲဆိုရင်ကြီးစီကကျွန်တော်တို့နောက်ပြီးတော့စတဲ့ကြောင့်ပို့ရတာရှိတယ်။ဒီ30အထိသူတို့နိုင်ငံအဖို့ထားတယ်ပေါ့လေ။အဲစစ်စစ်ခံမှာကိစ္စ။အားလုံးနဲ့တည်ပြီးတိုင်းကျွန်တော်တို့ကစစ်စစ်မခံတာမဟုတ်ဘူး။ဖြစ်ချင်ပါတီဌာနချုပ်ရံရန်ကုန်ကျွမ်းမိုင်မှာရှိတယ်အဲ့ဒီမှာအဆက်လိုက်ဒီစီတီမှာတခြားဖွဲ့စည်းတွေကိုလည်းကျွန်တော်တို့ဖြည့်ချတင်နေတော့ထည့်ဖြည့်ချတော့မှာဖြစ်ပါတယ်။အဲ့ဒီဟာကတော့လက်ရှိစီရပြောင်းလဲမရှိဘူး။ဒီနောက်ကမှလည်းဒီဟာကိုဒီတကွေးဆွေးနွေးဖြစ်မှာမဟုတ်ပါဘူး
။နှစ်ရက်တာကျင်းပမယ်ပါတီညီလာခံပထမနေ့မှာပါတီစီစီတွေတုံးသက်တင်ပြထားတဲ့လက်ရှိနိုင်ငံရေးအခြေအနေအစီရင်ခံစာပေါ်ဆွေးနွေးတာစာအုပ်အနေနဲ့ထုတ်ထားတဲ့ပါတီရဲ့မူဝါဒလမ်းစဉ်နဲ့ပတ်သက်လို့ထပ်ဆင့်အတည်ပြုတာနောက်ပါတီဖွဲ့စည်းပုံစီးမျက်နဲ့ပတ်သက်လို့ပြင်ဆင်ဖြစ်ဆွဲတာတွေနဲ့ပါတီလုပ်ငန်းလမ်းညွှန်ပိုင်းရေးဆွဲထားတာတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဒုတိယနေ့မှာတော့ပထမနေ့ထပ်မံပြင်ဆင်မှုတွေလုပ်တဲ့ပါတီရဲ့မူဝါဒပိုင်းရည်တည်ချက်ပိုင်းတွေကိုအတည်ပြုသွားဖို့ရှိတယ်လို့လည်းပြောပါတယ်